2020ခုနှစ်အတွက်နိုင်ငံတကာအမျိုးသမီးသတ္တိရှင်များစုပေးပွဲကိုမတ်လ4ရက်တနင်္လာနေ့ကအမေရိကန်နိုင်ငံမှာကျင်းပခဲ့ပြီးမြန်မာနိုင်ငံကပြည်မှုဆိုင်ရာရှေ့တွေဒေါ်မြင့်စုဝင်လည်းစုချင်းမြင့်ခါသူစီးနဲ့မှာပါဝင်ခဲ့ပါတယ်။အမေရိကန်သမ္မတခရော့ဂျီလ်ဘိုင်ဒန်နဲ့နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်တို့ကတက်ရောက်ခဲ့ပြီးစုချင်းမြင့်ပေးခဲ့ကြတာပါ။သမ္မတအင်ဂျီဘော်မှာကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့မတ်အီတန်စင်ကအခုလိုတင်ပြထားပါတယ်ခင်ဗျာ
။2024ခုနှစ်နိုင်ငံတကာအမျိုးသမီးတက်တီရှင်များစုပေးပွဲကိုမတ်လ4ရက်နေ့တင်းလာနေမှာအမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့တော်ကအမေရိကန်သမ္မတအင်ဂျီဘော်မှာကျင်းပခဲ့ပါတယ်။အမေရိကန်သမ္မတကတော့ဂျိုဘိုင်ဒန်နဲ့နောက်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်တို့ကတက်ရောက်ပြီးတော့ဆုချီးမြှင့်ပေးခဲ့ပါတယ
် The women on this stage have refused to bend to that silence
အခုစင်မမထိုင်နေကြတဲ့အမျိုးသမီးတွေကနှုတ်ဆက်နေဖို့ငြင်းဆန်ထားကြပါတယ်သူတို့တွေအတန်တိတ်စေဖို့ဖိနှိပ်ထားတဲ့ကြားအကြောက်တရားကြားအရေးစွန့်ပြီးတော့ထုတ်ဖော်ပြောဆိုကြသူတွေဖြစ်ပါတယ်သူတို့ရဲ့အကြောင်းကိုကျမကြားရောသူတို့တယောက်ချင်းစီရဲ့ခွန်အားကိုအံ့ဩချီးကျူးမိပါတယ်။တပားသူကကိုပြောမဲ့အကြောင်းအရာတွေကိုစဉ်စားဖြတ်ပိတ်ပင်ပြီးတော့နှုတ်ပိတ်ဖို့ကြိုးစားပေမဲ့ကြောက်စိတ်ရှိနေချိန်တောင်နှုတ်ဆက်မနေသူတွေဖြစ်ပါတယ်။ကိုယ်တိုင်မလုပ်ပဲအပြောင်းလဲဆိုတာဖြစ်မလာဘူးဆိုတာကိုသိပြီးတော့လက်တွေလှုပ်ဆောင်သူတွေဖြစ်ပါတယ်။ဒီလိုအမျိုးသမီးတွေအတိုင်းအဝိုင်းတစ်ခုဖြစ်တည်မှုကြောင့်အားလုံးစုစည်းထားတဲ့အင်အားဖြစ်စေပြီးအချင်းချင်းဖေးမရင်းနဲ့အထောက်အကူဖြစ်စေပါတယ်။အခုလက်ရှိတမကနှောင်မျိုးဆက်တဲ့အမျိုးသမီးငယ်တွေအတွက်ရဲစွမ်းတက်သည့်ရှိတဲ့စံပြအမျိုးသမီးတွေအဖြစ်မမမမရက်တီခွင့်ရသွားပါတယ်။တရားမျှတမှုရှာဖွေသူများလှူလာခွင့်ကိုကာကွယ်သူများအဖြစ်စုစည်းရက်တီခြင်းအပြင်အာဏာရှင်တို့ရဲ့ဖိနှိပ်မှုတွေကိုတွန်းလှန်နိုင်မှာဖြစ်ပါတယ
်။နိုင်ငံတကာအမျိုးသမီးတက်တီရှင်များစုပေးပွဲမှာမြန်မာနိုင်ငံကအမျိုးသမီးတယောက်လည်းပါဝင်ပါတယ်။သူကတော့ဒေါ်မြင့်စုဝင်းဖြစ်ပါတယ်ရှင်
။ Myanmar
သူကနိုင်ငံတကာဥပဒေဖွံ့ဖြိုးရေးအဖွဲ့အစည်း IDLO မှာဥပဒေအကြံပေးဖြစ်တာဝန်ထမ်းဆောင်ခဲ့ပူပြီးတော့သူတည်ထောင်ခဲ့တဲ့ဥပဒေအကြံပြုအဖွဲ့ကနေတဆင့်ဥပဒေရေးရာကျောင်းသားတွေကိုအခမဲ့ကူညီပြီးတော့ရှေ့နေလိုက်ပေးနိုင်မှုအတွက်သင်တန်းပေးခဲ့တဲ့အကြောင်းကိုလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံအပြင်အာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်၊ဘယ်လာရုစ်၊ဘော့စနီးယားနဲ့ဟာဇီဂိုဗီနာ၊ကျူဘာ၊အီကွေဒေါ်၊ဂမ်ဘီယာ၊အီရန်၊ဂျပန်၊မော်ရိုကိုနဲ့ယူဂန်ဒါနိုင်ငံတွေကအမျိုးသမီးတွေကိုလည်းဒီနှစ်မှာစုချီးမြှင့်နေတယ်မှာပါဝင်ပါလိမ့်။ကမ္ဘာတဝန်းကသူမတူတဲ့ရဲစွမ်းသက်တွေရှိပြီးတော့ငြိမ်းချမ်းရေးတရားမျှတရေးလူ့ခွင့်ရေးကြားမှဒန်းတူညီမျှမှုတွေမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုစိတ်ခွန်အားမြင့်တင်နိုင်ဖို့ဦးစီးဦးဆောင်ပြီးတော့ပါဝင်ဆောင်ရွက်ပေးသူတွေကိုရွေးချယ်ပြီးတော့အမေရိကန်နိုင်ငံသားဝင်ကြီးဌာနကနိုင်ငံတကာအမျိုးသမီးတက်တီရှင်စုကိုနှစ်စဉ်ချီးမြှင့်တာလေးဖြစ်ပါလိမ့်ရှင်။သက်ဆိုင်ရာနိုင်ငံတွေကအမေရိကန်တပ်တမန်တွေကနေပြီးတော့ဒီစုရထိုက်တယ်လို့ထင်တဲ့သူတွေရဲ့စည်းရင်းကိုတင်သွင်းရတာဖြစ်ပြီးနောက်ဆုံးအစ်အနေနဲ့အမေရိကန်နိုင်ငံသားဝင်ကြီးဌာနကစုရွေးချယ်ပြီးတော့အတည်ပြုရတာလည်းဖြစ်ပါလိမ့်။မြန်မာနိုင်ငံအပြင်အာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်၊ဘယ်လာရုစ်၊ဘော့စနီးယားနဲ့ဟာဇီဂိုဗီနာ၊ကျူဘာ၊အီကွေဒေါ်ကမ်ဘီယာ၊အီရန်၊ဂျပန်၊မော်ရိုကိုနဲ့ယူဂန်ဒါနိုင်ငံတွေကအမျိုးသမီးတွေကိုလည်းဒီနှစ်မှာစုချီးမြှင့်နေတယ်မှာပါဝင်ပါလိမ့်။မြန်မာနိုင်ငံကနေပြီးတော့အမျိုးသမီးကဒီနိုင်ငံတကာအမျိုးသမီးတက်တီရှင်စုကိုရတာဒီနှစ်ကပထမဆုံးအကြိမ်တော့မဟုတ်ပါဘူး။2022ခုနှစ်တုန်းကအမေရိကန်ပြည်အောင်စုဒီနိုင်ငံသားဝင်ကြီးဌာနကချီးမြှင့်တဲ့ဒီစုကို NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အမျိုးသမီးနဲ့ကလေးသူငယ်ဝင်ကြီးဌာနဒုဝင်ကြီးဒေါ်ဤတင်ဆောင်မောင်ကရရှိခဲ့ပူပါလိမ့်။2021ခုနှစ်တုန်းကတော့နိုင်ငံရေးတက်ကြွလှုပ်ရှားသူဒေါ်ဖြူဖြူအောင်ကနိုင်ငံတကာအမျိုးသမီးတက်တီရှင်စုကိုရရှိခဲ့ပူပါလိမ့်။2019ခုနှစ်တုန်းကတော့ဒီငြိမ်းချမ်းရေးတက်ကြွလှုပ်ရှားသူကရင်အမျိုးသမီးအဖွဲ့အတွင်းမှချုပ်နော်ကညော်ဖော်ကဒီစုကိုရရှိခဲ့ပူပါလိမ့်။2015မှာကြားမဒန်းတူညီများမှုနဲ့ကချင်ငြိမ်းချမ်းရေးကွန်ရက်ပူးတွဲတည်ထောင်သူဒေါ်မေစပေဖြူကနိုင်ငံတကာအမျိုးသမီးတက်တီရှင်စုကိုရရှိခဲ့ပူပါလိမ့်။2012တုန်းကတော့အခုလက်ရှိ NUG ရဲ့နိုင်ငံသားရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်နေတဲ့ဒေါ်စင်မောင်အောင်ကအမေရိကန်ပြည်အစုနိုင်ငံသားရေးဝန်ကြီးဌာနကပေးအပ်တဲ့နိုင်ငံတကာအမျိုးသမီးတက်တီရှင်စုကိုရရှိခဲ့ပူပါလိမ့်ရှင်။